ကယ်ဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမင်းညာပိုင်းကတနတ်သမားတူရဲ့တိုက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တူပါဝင်လူ12ယောက်သေဆုံးခဲ့ကြောင်းအာနာမနီကပြောပါတယ်။ကယ်ဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့နယ်နောက်ဘက်မိုင်40လောက်အကွာမှာရှိတဲ့ပေါင်ဇာအော့ခ်စ်မြို့ကတိုက်ခတ်မှုဖြစ်ရာကိုပထမဆုံးရောက်သွားတဲ့ရဲတပ်ဖွဲ့ဝင်တွေကတိရောတနတ်သမားနဲ့ရင်ဆိုင်မှုဆန်နေဝင်သွားတဲ့အချိန်မှာပဲအပြစ်ခံရရောင်းတဲ့ဗန်ဒူရာကန်ဒီသခင်ရဲတပ်ဖွဲ့အကြီးကဲဂျက်ဖ်ဒင်းကပြောဆိုခဲ့တာပါ။တနတ်29နှစ်ရွယ်တက်ချက်ကြီးဝန်ဟဲလက်စ်ဟာတိုက်ခတ်ခံရတဲ့ဒီနေ့အစောပိုင်းမှာပဲဆေးရုံမှာတည်ဆုံသွားကြောင်းလည်းပြောဆိုခဲ့ပါတယ်။တိုက်ခတ်မှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပေမဲ့ဆေးရုံကိုတည်သွားတဲ့အတွက်ကိန်းဂဏန်းအတိအကျမသိရကြောင်းလည်းပြောဆိုခဲ့တာပါ။ဆိုပါလာတဲ့ဒီလိုဖြစ်ရတဲ့နိုင်ငံနဲ့ဖြစ်နေပြီးဘာရောက်ဖြစ်ရလဲဆိုတာကိုစဉ်းစားဖို့မလွယ်လောက်ဖြစ်နေတဲ့အကြောင်းလည်းဒီသခင်ရဲတပ်ဖွဲ့ကြီးကဘင်းတော်တွေကိုပြောခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တနတ်သမားနဲ့တိုက်ခတ်မှုကျူးလွန်လာတဲ့အကြောင်းကိုဖော်ထုတ်နိုင်မှုပြောင်းလဲဆုံးလဲစစ်ဆေးပြီးတော့ FBI ရဲ့အကူအညီနဲ့ကြိုးပမ်းနေပါတယ်။ဒီမှာတော့လည်းထွန်းကလည်းတိုက်ခတ်မှုနဲ့ပတ်သက်လို့သူ့ကိုအပြည့်အဝအစီရင်ခံတင်ပြထားတဲ့အကြောင်းဒီနေ့ပဲတက်တာလူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။တိုက်ခတ်မှုကိုတုံ့ပြန်နေကြတဲ့လူမျိုးတပ်ဖွဲ့ဝင်တွေကိုလည်းသမားကချစ်ချစ်စွာပြောဆိုခဲ့တယ်လို့ထိခိုက်တဲ့ဆုံးမှုတွေနဲ့မိသားစုဝင်တွေအတွက်လည်းစုတောင်းစကားပြောကြားခဲ့ပါတယ်။